အမေရိကန်ကပို့ပေးမဲ့လက်နက်အစ်စ်တွေဟာယူကရိန်းရဲ့ရှေ့တန်းစစ်မြေအတွက်အများကြီးအထောက်အကူပြုစေမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကဒီကနေ့မေလ14ရက်နေ့မှာပြောကြားလိုက်ပါတယ
် And we know this is a challenging time but we also know that in the near term the assistance
အခုချိန်မှာယူကရိန်းအတွက်ခက်ခဲတဲ့ကာလဖြစ်တယ်ဆိုတာကျွန်တော်တို့နားလည်ပါတယ်ဒါပေမဲ့ရေဒူကာလအတွက်အကူအညီတွေရောက်လာတော့မယ်ဆိုတာကိုလည်းကျွန်တော်တို့သိပါတယ်တချို့လဲရောက်နေပြီဖြစ်ပါတယ်နောက်ထပ်အကူအညီတွေထပ်ရောက်လာအောင်မှာပါဒီအကူအညီတွေကရုရှားရဲ့ကျူးကျော်စစ်အတွက်ရှေ့တန်းမှာတပ်ပွဲဝင်နေသူတွေကိုအထောက်အကူဖြစ်စေမှာပါယူကရိန်းဘက်ကစစ်ပွဲတွေမှာအနံ့ရရေးအတွက်မဟာမိတ်တွေနဲ့အတူလက်တွဲကူညီပေးသွားဖို့ကျွန်တော်တို့တန်တိတ်ထံချထားပြီးဖြစ်ပါတယ်လို့ဝန်ကြီးဘလင်ကင်ကပြောသွားတာပါအမေရိကန်ကယူကရိန်းကိုလက်နက်တွေကူညီထောက်ပံ့ပေးဖို့နောက်နေ့ကြံ့ကြံ့မှုတွေရှိခဲ့တာကြောင့်ယူကရိန်းတပ်ဖွဲ့တွေရှေ့တန်းမှာအခက်ကြုံနေရခြင်းကြိုတင်အကြောင်းကြားထားခြင်းမရှိဘဲယူကရိန်းကိုရောက်ရှိလာတဲ့ဝန်ကြီးဘလင်ကင်ကအဲ့ဒီလိုပြောကြားခဲ့တာဖြစ်ပါတယ်ယူကရိန်းကိုအကူအညီပေးမဲ့အစီအစဉ်ကိုအစောပိုင်းမှာအမေရိကန်ကရီပူဘလီကန်ပါတီဝင်တွေကကန့်ကွက်ခဲ့တာကြောင့်နောက်နေ့ကြံ့ကြံ့မှုတွေရှိခဲ့ပေမဲ့ပြီးခဲ့တဲ့အပြီလာထဲမှာလွတ်တော်နေရာစလုံးကမဲခွဲဆုံးဖြတ်ပြီးသမ္မတဂျိုးဘိုင်ဒန်ကလက်မှတ်ထိုးအတည်ပြုပေးလိုက်တာကြောင့်အခုချိန်မှာယူကရိန်းကိုအမေရိကန်ရဲ့စီးရေးအကူအညီတွေစရောက်လာနေပြီဖြစ်ပါတယ်အမေရိကန်ရဲ့အကူအညီတွေဟာအမတန်အရေးပါကြောင်းနဲ့ကူညီပေးဖို့ဆုံးဖြတ်ပေးခဲ့တဲ့အမေရိကန်လွတ်တော်နေရာစလုံးကိုကျေးဇူးတင်ကြောင်းဝန်ကြီးဘလင်ကန်နဲ့တွေ့ဆုံစဉ်ယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီကပြောကြားခဲ့ပါတယ်ခင်ဗျ